မေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြန်မာအမေရိကန်တူကိုဗစ် -19 ရောဂါနဲ့ဧပြီလ10ရက်ဗုဒ္ဓဟူးနေ့ကကွာလွန်သွားတဲ့အကြောင်းသူ့ရဲ့ဆွေမျိုးသားချင်းတူက VOA ကိုအတည်ပြုပြောဆိုပါတယ်
။ဟုတ်ပါတယ်ကွာမလေးရမင်းကဗုဒ္ဓဟူးနေ့မနေ့သွားရေးအာရုံတနိုင်တယ်ခဏကြီးဘာအေရမှာသုံးဝအသက်60နှစ်ရှိနေမဖြစ်ခဲ့တော့သူနဲ့6ဦးရောဂါနဲ့ရှိနေတာဒီမှာကဘာမှမရှိဘူးလားကျွန်တော်ဒီရတော့ပြောရင်သူမဖြစ်ခင်3-4ရက်ကသူမောရယ်ခင်ဗျာမောရီချောင်းစုတယ်ချောင်းစုတယ်သူစံဝင်သွားပြမပြောပြီးတော့နှလုံးကြကိုယ်သူကပြောက်နေတယ်ခင်ဗျာသူအဲဒီတောက်သူကကိုယ်ဆက်ချီလာပြီးတော့အဲဒီကိုသူဝင်သွားတယ်ခင်ဗျာ3ရက်နေရသွားတယ်3ရက်နေမနေ့9ရက်တော့သွားတယ်ခင်ဗျာ3ရက်နေကြောပြီး3ရက်4ရက်5ရက်ပါသူရဲ့ဖက်ပြီးတော့ကျွန်တော်နဲ့စံဝင်သူအောက်ဆီဂျင်နဲ့ကြားတယ်ကြောင်းပြောတယ်ခင်ဗျာအဲ့ဒါပြောပြလို့ရှိတယ်ခင်ဗျာ
COVID-19 ရောဂါကြောင့်ဤအောင်မြို့မှာဗုဒ္ဓကကွယ်လွန်သွားသူမြန်မာအမေရိကန်တူရဲ့ဆွေမျိုးသားချင်းကပြောသွားတာပါ။တည်ဆုံသွားသူကဤအောင်မြို့ Queens အရမနေထိုင်သူဖြစ်ပြီး JFK နိုင်ငံကလေးစိတ်မှာအလုပ်လုပ်နေသူတူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်တာကြာပြီဖြစ်ပေမဲ့ဤအောင်မြို့ကိုပြောင်းရွှေ့တာကတော့ 9 နှစ်လောက်ပဲရှိပါသေးတယ်။သူရဲ့မိသားစုကတော့မြန်မာနိုင်ငံမှာရှိနေတာပါ။ဒီအမျိုးမှာဆူရှိစားတော့လုပ်ငန်းလုပ်ကြတဲ့သူနဲ့ဘွားဆရာဝန်သူတို့ပါဝင် COVID-19 ရောဂါနဲ့တည်ဆုံသူ9ဦးရှိတဲ့အကြောင်းဒီရောက်မြန်မာအတိုင်းဝိုင်းကပြောပါတယ်။လက်ရှိမှာဖြန့်နေသူတွေနေအိမ်မှာတိကျခွဲနေရသူတွေလည်းရှိနေတယ်လို့လည်းသိရပါတယ်။ကြာတာပရိသတ်နေ့လည်းပိုင်းအထိဒီရောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူပေါင်း3000ကျော်ရှိပြီးဒီရောက်မြို့တစ်မြို့ထဲမှာတင် 11000 ကျော်ရှိပါတယ်။ဒီရောက်ပြည်နယ်အနေနဲ့ဆိုရင်တည်ဆုံသူပေါင်း9000ကျော်ရှိနေပြီဖြစ်ပါတယ်။အမေရိကန်နိုင်ငံလုံးမှာတော့ရောဂါပိုးကူးစက်ထားသူ4000ကျော်တည်ဆုံသူက16000ကျော်ရှိနေပါတယ်ခင်ဗျာ။